က်သွယ်ရေးပုံမှန်66ကာဂျီနဲ့အရေးယူခံထားရတဲ့ The Voice နေစဉ်သတင်းစာရဲ့ Editor ဦးကျော်မင်းဆွေကိုပြန်လွှတ်ပေးဖို့ပြင်သစ်အခြေစိုက်နယ်စည်းမခြားသတင်းတော်များအဖွဲ့ RSF ကနေတော့ငါပဲတောင်းဆိုလိုက်ပါတယ်စစ်တပ်ရဲ့တိုင်ကြားမှုကိုပတ်လပ်ပေးဖို့နဲ့ဦးကျော်မင်းဆွေကိုချက်ချင်းပြန်လွှတ်ပေးဖို့နေတော့ငါထုတ်ပြန်တဲ့ RSF အဖွဲ့ရဲ့ကြေညာချက်ထဲမှာအခုလိုဖော်ပြထားတာပါအနာဝိုင်းကိုဝေဖန်တဲ့ရေးသားတင်ဆက်မှုတွေကိုထိန်းချုပ်ဖို့ဖန်တီးထားတဲ့စစ်တွေပုံမှန်66ကာဂျီကိုလည်း RSF ဖွဲ့ကနေပြီးတော့ပြစ်တင်ရှုတ်ချလိုက်ပါတယ်။ The Voice နေ့စဉ်သတင်းစာရဲ့ Editor ဦးကျော်မင်းဆိုရဲ့အာမခံရဖို့ဒုတိယအကြိမ်ရှောက်ထားချက်ကိုပြီးခဲ့တဲ့ဇွန်လ16ရက်နေ့ကပဲရန်ကုန်တိုင်းပန်းမြို့နယ်တရားရုံးကထပ်ပြီးတော့ပယ်ချခဲ့ပါတယ်။ကြည်တောင်စုတစ္ဆာဆိုတဲ့ပြောစာကို The Voice သတင်းစာမှာဖော်ပြခဲ့လို့ Editor ဦးကျော်မင်းဆိုနဲ့အတူဦးကျော်စောနိုင်ခေါ်စာရေးဆရာ British ကိုကိုမောင်တို့ပုံမှန်66ကာဂျီနဲ့ဇလမဲ့ရနေတုန်းကတရားဆွဲဆိုဖမ်းဆီးခံခဲ့ရတာဒီပြီးပြည်ထောင်ကူကူမောင်တို့ဆွဲဆိုထားတဲ့ပုံမှန်နဲ့မဆိုင်မှုဆိုပြီးတော့တရားသူကြီးကပုံမှန်ကနေအမှုကနေပြီးတော့ပတ်လပ်လိုက်တယ်လို့ဒီတာတော်မလို့သူကဇလ16နေ့ကပြန်ပြီးတော့လွတ်လာပါတယ်ဆက်သွယ်ရေးပုံမှန်66ကာဂျီနဲ့တရားဆွဲဆိုခံထားတဲ့အမှုပေါင်းမြန်မာပြည်မှာလောဆယ်60ကျော်ရှိပါတယ်အဲ့ဒီပုံမှန်66ကာဂျီဟာတမရဦးသိန်းစိန်အစိုးရကာလ2013ခုနှစ်မှာအတည်ပြုခဲ့တဲ့ဆက်သွယ်ရေးပုံမှန်လည်းဖြစ်ပါတယ်